တိုက်ပွဲတွေရနေတာတလားကြာပြီဖြစ်တဲ့ရှမ်းပြည်နယ်တီဘောမြို့နယ်မှာမနေ့ကနဲ့ဒီနေ့မှာဒီနေ့မနေ့ပိုင်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေကြားမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်လို့မကြာခဏတိုက်ပွဲဖြစ်လေရှိပြီးတော့ဖြစ်တိုင်းမှာလည်းဒေသခံအရသားတွေအုံဆုံပြီးတော့ထွက်ပြေးကြပါတယ်။ဒီအခြေအနေပြည်စုံကိုတော့ VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC တို့တီဘောမြို့နယ်နောင်အန်ကျေးရွာဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ RCSSSC ပြောခွင့်ရပူမူဆိုင်ခန်းဆောင်ကပြောပါရယ
်ဒီနေ့လဲသူကနိုင်ကျင်းတော့ဖြစ်တယ်ဒါပေမဲ့တိုက်ပွဲကြီးဖြစ်လို့ဖြစ်လာမှဒီတော့နောက်ဆုံးအခြေအနေကျတော့မတည်သေးဘူးမနေ့ကမိုးလင်းအယုံတက်ခံသေးပါတော့ဒီမနေ့ပိုင်း၄နိုင်ဝင်းကျေလောက်မှာတီဘောမြို့နယ်ကလန်နဲ့တီဘောကလန်တချောက်မှာနောက်အန်ကျေးရွာအောက်စုရှိမယ်နောက်နောက်ကော်ကြီးကျေးရွာအောက်စုရှိမယ်ကလန်ပြည့်အရှိတ်ချမ်းကနေ SCP တို့ကသူတို့အင်အားအလုံးကြီးနဲ့ထုတ်စစ်ဆင်လာတယ်ထုတ်စစ်ဆင်လာတော့တိုက်ပွဲဖြစ်တယ်ခင်ဗျမနေ့ကမနေ့ပိုင်းဖြစ်ပြီးတော့မနေ့လေပိုင်းညင်သွားတယ်ညနေပိုင်းနေနေပွားပွားဖြစ်တယ်ဘယ်လို၅နေရ၆နေရလောက်ဖြစ်တော့ပေါ့ထိခိုက်မှုအခြေအနေကြောင့်မပြည့်သေးခင်ဗျပြောစီရဲ့အခြေအနေကြတော့တင်းမာနေ
ဒီဘောမြို့နယ်ပဲတိုက်ပွဲဖြစ်တာကို SSPP တပ်မှုတူကအတည်ပြုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းဒီပေါ်တိုက်ပွဲမှာဖြစ်တယ်ညစနေနေ့ပြီးတော့ဖြစ်တယ်တိုင်းမူတွေမချား
ပြတိုက်ပွဲကြောင့်တီဘောမြို့နယ်နောင်အန်ကျေးရွာနဲ့အနီးနားရွာသားတွေဆစ်ဆောင်နေရတယ်လို့ RCSSF ပြောခွင့်ရဘူမူဆိုင်ခန်းဆောင်ကပြောပါတယ
်တိုက်ပွဲနဲ့နီးစပ်တဲ့ရွာသားတွေကျတော့ပြေးရတာပေါ့နော်ဒီနည်းဆုံးတော့၄-၅ရွာလောက်တော့ရှိတယ်ခင်ဗျဆစ်ဆောင်တော့ဗာနည်းနည်းတို့ခတ်ရတာကအခုကကိုဗစ်အခြေအနေဆိုတော့ဆက်ရွာရွာကိုတော့ပေါင်းမယ်ဆိုရင်လည်းအဲ့ရွာကလည်းကိုဗစ်ကူးမှစိုးရိမ်တဲ့အခြေအနေထားရှိတယ်ခင်ဗျ
လက်ရှိဆစ်ဆောင်ရွာသားတွေဟာနေရပြန်ဖို့အခြေအနေစောင့်ကြည့်နေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့ဝင်အမျိုးသမီးတူကပြောပါတယ်
အရာသားတွေဒီတနတ်တန်ကြိုင်းတို့ကကြောက်နေတာပဲကြောက်ပြီးတော့ဖုန်းကြီးချောင်းကိုတော့ဆောင်လာတယ်ဒီနေ့ညင်သွားပြီဆိုရင်ပြန်တင်လက်ပြမယ်လို့ပြောကြတာပဲတချို့ကတော့ပြောတယ်ညင်သွားပြီနဲ့ကျမတို့တရက်နှစ်ရက်တော့စောင့်ကြည့်အောင်မယ်လို့အဲ့လိုပြောတယ်
RCSSC နဲ့ SSPP SSC တို့ဟာရှမ်းပြည်နယ်မြောက်ပိုင်းတီဘောနံမတူကြောက်မဲဘက်မှာတိုက်ပွဲဖြစ်နေတယ်လို့ရှမ်းပြည်တောင်ပိုင်း JD မိုင်းကန်ဒေတာဘက်မှာလည်းတိုက်ပွဲဖြစ်တာတွေရှိနေပါတယ်ရှမ်းပြည်နယ်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရှမ်းလက်နက်ကန်ချင်းချင်းတိုက်ပွဲတွေကြောက်ရောစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြောက်ပါရွာသားတောင်းနဲ့ချီဆစ်ပေးရှောင်နေရပြီးစာဝတ်နေရေးအခက်ခဲနေတယ်လို့ COVID-19 ရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်နေကြရပါတယ်ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကန်အဖွဲ့ချင်းချင်းကြားတိုက်ခိုက်နေတာရပ်တန့်ဖို့ရှမ်းနိုင်ငံရေးဖွဲ့စည်းတွေရှမ်းနိုင်ငံတော်တွေကအချင်းချင်းဝင်ရောက်ညှိနှိုင်းခဲ့ပေမဲ့တိုက်ပွဲရပ်တန့်ခြင်းမရှိသေးပါဘူးခင်ဗျာ